မရိကန်နိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတွေတိမကြခင်မှာရရှိတော့မှာဖြစ်ပေမဲ့ကာကွယ်ဆေးမရခင်ကြိုတင်ကာကွယ်မှုတွေဆက်မလုပ်ဘဲနေရင်တော့ဆူဆူရွရွဒုက္ခရောက်သွားနိုင်တယ်လို့ကိုရာဗရက်ဆိုင်ရာထိတ်တန့်ကြွန့်ကြည့်သူတွေကပြောပါတယ်။ဒီနေ့ကနေဒီက CNN သတင်းဌာနနဲ့အင်တာဗျူးမှာ Epidural Virus Center စစ်ဆေးရေးအဖွဲ့ခေါင်းဆောင် Admiral Brett Girori ကဒီနေ့ကုန်မှာလူသား20အတွက်လုံးလောက်တဲ့ကာကွယ်ဆေးတွေရရှိတော့မှာဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့ American ပြည်သူတွေအနေနဲ့ကာကွယ်ဆေးတကြပြန်ပြန်အသုံးမပြုနိုင်ခင်မှန်ကန်တဲ့လုံဆောင်ချက်တွေဖြစ်တဲ့နှာခေါင်းဆီးဝတ်တာအဆောက်အုံတွေအတွင်းလူစုပြုံစုဝေးတာကိုရှောင်ရှားရမယ်ဆိုတဲ့အချက်တွေကိုဆက်လက်လုံဆောင်ရလိမ့်မယ်လို့လည်းသတိပေးလိုက်ပါရယ်။ကုသရောဂါဆိုင်ရာထိတ်တန့်ပညာရှင်ဒေါက်တာ Anthony Fauci ကတော့အကူအညီတွေလမ်းတစ်ပတ်မှာရောက်ရှိနေပြီဖြစ်ကြောင်းကနဦးကာကွယ်ဆေးတွေကိုဒီဇင်ဘာလလယ်မှာရရှိနိုင်ကြောင်းပြောပါရယ်။အမေရိကန်နိုင်ငံမှာလူငယ်တဲ့6ရက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း12,800ကနေတောက်ကြနေကကူးစက်မှု13,000ကျော်ရောက်ရှိသွားပြီးတဲ့နောက်ပိုင်းမှာအခုလိုကျန်းမာရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေဦးရဲ့ပြောကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။သေဆုံးသူကတော့26,600ကျော်သွားပြီဖြစ်ပါတယ်။ရောဂါကြောင့်ဆေးရုံပေါ်တက်ရောက်ကုသနေရသူပေါင်း9,100ရှိပြီး18,000ကျော်ကအထူးကျန်းမာကုသမှုခံယူနေရတာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာရတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ7,400ကျော်ကျော်သွားပြီဖြစ်ပြီးကူးစက်မှုပေါင်းက62,000ကျော်သွားပြီဖြစ်တယ်လို့ AFP သတင်းကပြောပါတယ်ခင်ဗျ။